အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာဒေသခံ73,000လောက်အပေါ်အကျုံးဝင်တဲ့မလိုအပ်ရင်အင်ပြေမထွက်ရတင်းကျပ်တဲ့ကန့်သတ်ချက်တွေကိုတနင်္လာနေ့ကစလို့ထုတ်ပြန်ထားပါတယ်နိုင်ငံတွေကလူဦးရေအများဆုံးပြည်နယ်ဖြစ်တဲ့ကယ်လီဖိုးနီးယားပြည်နယ်ထဲမှာ COVID-19 အတည်ပြုလုံနာစံချိန်တင်အောင်မြင့်တက်နေတာကြောင့်အခုလိုတင်းကျပ်တဲ့ကန့်သတ်ချက်တွေကိုပြည်နယ်ဝန်ကြီးချုပ် Gavin Newsom ကထုတ်ပြန်ထားတာဖြစ်ပါတယ်ကန့်သတ်ချက်ထဲမှာပါဝင်တဲ့နေရာတွေမှာတနင်္လာနေ့ည 7:59 မိနစ်ကစလို့အရက်ပါတွေစပင်းနှက်ဆိုင်တွေအပြင်ဘက်ထိုင်ထားတဲ့စားတောက်ဆိုင်တွေကိုပါပိတ်ထားရမှာဖြစ်ပါတယ်။ Christmas အားလိုက်ရက်ပါအကျုံးဝင်တဲ့သတင်းသုံးပတ်ထုတ်ပြန်တဲ့ကန့်သတ်ချက်တွေအရဒေသခံတွေအနေနဲ့မလိုအပ်ရင်အင်ဂျင်မထွက်ခဲအိမ်ထဲမှာပဲနေကြရမှာဖြစ်ပါတယ်။ဈေးဆိုင်တွေကိုတော့ဖွင့်ထားပေမဲ့ဈေးဝယ်သူပမာဏကိုတစ်ချိန်မှာ20ရာခိုင်နှုန်းသာခွင့်ပြုရမှာဖြစ်ပါတယ်။ပန်းချံနဲ့ပင်လယ်ကမ်းခြေတွေကိုတော့ဖွင့်ပွင့်ပြုထားပါတယ်။ San Francisco Bay Area မှာလည်းတနင်္လာနေ့ညစင်တိုင်းကစပြီးတော့မလိုအပ်ရင်အင်ဂျင်မထွက်ရတိကျကန့်သတ်ချက်တွေကိုမြို့တော်ဝန် London Bridge ကထုတ်ပြန်ခဲ့ပါတယ်။အခုလိုမျိုး California ပြည်နယ်ရဲ့85ရာခိုင်နှုန်းတော်အကျုံးဝင်တဲ့ Lockdown အမိန့်ထုတ်ပြန်တဲ့အပေါ်မှာတချို့ကတော့မကြည့်မနက်ဖြစ်နေကြပါတယ်။ American ပြည်ထောင်စုဟာကမ္ဘာမှာ COVID-19 ကရောဂါအတည်ပြုလုံနာအများဆုံးဖြစ်ပြီးတော့တနင်္ဂနွေနေ့အထိအတည်ပြုလုံနာဟာ14,000နဲ့9,600ကျော်ရှိပါတယ်။တေဆုံးသူကလည်း2,800ကျော်ဖြစ်ပါတယ်။